ရုရှားကဒုံးကျင်နဲ့ပြစ်ခတ်ခဲ့တာကြောင့်ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီမွေးရမြေကရီဗီရီမှာအနည်းဆုံးလူ10ယောက်သေဆုံးပြီး25ဦးဒဏ်ရာရသွားကြတယ်လို့ယူကရိန်းတာဝန်ရှိသူတွေကအင်္ဂါနေ့ကပြောလိုက်ပါတယ်။ရုရှားကပြစ်တဲ့ခရုစ်ဒုံးကျင်14ဆင်းနဲ့က10ဆင်းနဲ့အီရန်လို့ဒရုန်း၄ဆင်းကိုပြစ်ချနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကဆိုပါတယ်။ရုရှားတိုင်းပိုင်နိုင်ငံတွေကိုပြန်ရဖို့ရည်ရွယ်ချက်နဲ့တံပြန်ထိုးစစ်အရေးပတ်ကစကြဲကရော9ယောက်ကိုပြန်နဲ့သိမ့်ပိုက်ခဲ့ပြီလို့ယူကရိန်းကတနင်္လာနေ့ကပြောခဲ့ပါတယ်။ယူကရိန်းကကြိုးစားတဲ့အတိုင်းအောင်မြင်လိုက်မယ်လို့ယုံကြည်တဲ့အကြောင်းအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကဆိုပါတယ်။ယူကရိန်းကိုထောက်ခွာရမှာအမြင့်ဆုံးထောက်ခွာနိုင်အောင်ခုဆက်လက်ဆောင်ရွက်နေကြောင်းဘလင်ကင်ကသတင်းထုတ်ပြန်ကိုပြောခဲ့တာပါ။အနာဂတ်မှာရုရှားကျူးကျော်လာမှာကိုတားဆီးနိုင်အောင်လဲတားရှိခံမဲ့ပတ်မုံမှုတွေပေးနေပါတယ်လို့သူကဆိုပါတယ်။ယူကရိန်းမှာသမ္မတပူတင်ကြီးမန်းတဲ့တောင်းကနေပြောမယ်ဆိုရင်ဒါကမဟာဗျူဟာကြဆုံသွားပြီးခဲ့ပါပြီလို့ဆိုပါတယ်။ဒါကတိတ်ကိုအရေးကြီးပါတယ်လို့လဲမစ္စတာဘလင်ကင်ကပြောကြသွားခဲ့ပါတယ်ပြင်သစ်ကလည်းလာမယ့်ရဲတပ်တပတ်တွေမှာလက်နက် KM ကြောင်းနဲ့လက်နက်တပ်ဆင်ထားတဲ့ရင်းတွေကိုဆက်လက်ပို့ပေးမယ်လို့သမ္မတ Emmanuel Macron ကကတိပြုလိုက်ပါတယ်